သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ Australia နိုင်ငံကလူအများအပြားဟာတည်တန်းစာထားရှိခြင်းရဲ့အရေးပါမှုကို short တွေ့ကြလေရှိတယ်လို့သူတည်တနာတွေကမှပြသထားပါတယ်။ကျွမ်းကျင်သူတွေကတော့မိမိဘယ်အသက်အရွယ်ပဲရရောက်ဘာလူမျိုးပဲဖြစ်နေပါစေအနာဂတ်မှာမိမိချစ်ခင်ရသူတွေစိတ်အေးရဖို့အတွက်တည်တန်းစာရေးထားဖို့ကအရေးကြီးတယ်လို့ပြောဆိုကြတဲ့အကြောင်းရေးထားတဲ့ Zoe Tomondo ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။2015ခုနှစ်မှာပြုလုပ်တဲ့လေးလာမှုတစ်ခုအရာဩစတြေးလျနိုင်ငံမှာတော်တန်ယုံပိုင်ဆိုင်မှုများတဲ့တက်ကြီးတွေမှာတည်တန်းစာထားလေးရှိကြတယ်ဆိုတာကိုတွေ့ခဲ့ရပါတယ်။ဒီကင်တက်ကရူကပေါင်ပေါက်ကအဲဒမ်စတင်ကနေ2019ခုနှစ်မှာလေးလာမှုတစ်ခုတည်တန်းလုပ်တဲ့အခါမှာစစ်တမ်းမှာပါဝင်သူတဝက်နီးပါးမှာတည်တန်းစာတွေမရှိကြတာကိုတွေ့ခဲ့ရပြန်ပါတယ
်။ Basically you get the same things.Most people don't want to engage in the discussion about wills and deaths and estates and all that kind of stuff.
အခြေခံအားဖြင့်တော့လူအများစုကတည်တန်းစာအကြောင်း၊တည်ဆုံးရမှုအကြောင်း၊အိမ်မြေပိုင်ဆိုင်မှုအကြောင်းတွေကိုဆွေးနွေးပြောဆိုတာမျိုးမလုပ်ချင်ကြခြင်းဖြစ်ပါတယ်။အဲ့ဒီလိုစိတ်နေစိတ်ထားရှိသူတွေအများအပြားရှိနေပြီး90ရာခိုင်နှုန်းနီးပါးလောက်ကိုဖြစ်နေတာလို့ပြောသွားခဲ့ပါတယ်။ဒီလိုကိစ္စမျိုးကိုဆွေးနွေးတာဟာနမိတ်မရှိဘူးမလိုအပ်ဘူးလို့မြင်တဲ့အတွက်တည်တန်းစာကိုပြင်ဆင်ကြတာမျိုးမလုပ်တာလည်းပါတယ်လို့သူကပြောပါတယ
်။ What we find is that there's a large proportion of people who don't think that they need a will.
တွေ့ရတဲ့လောက်ကတော့လူအများစုကတည်တန်းစာမလိုအပ်ဘူးလို့ထင်ကြတဲ့အကြောင်းနောက်ထပ်တိတိတသားများတဲ့အုပ်စုတစုကတော့တည်တန်းစာပြင်ဆင်ရေးထားရင်မကြခင်တည်သွားလိမ့်မယ်ဆိုတဲ့အယူတွေရှိကြတဲ့အတွက်ဖြစ်ပါတယ်။တချို့ကလည်းငါတို့မှာငွေများများဆဆမရှိလာပါဘူးအသက်လည်းတအားမကြီးသေးပါဘူးလို့ထင်သူတွေလည်းရှိပါတယ်။အဲ့ဒီလိုအချက်တွေကြောင့်တည်တန်းစာပြင်ဆင်ထားမှုနည်းပါးတာဖြစ်ပြီးပြည်ပကနေရွှေ့ပြောင်းနေထိုင်ကြတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံအကြတွေတာမကအင်္ဂလိပ်စကားပြောတဲ့လူဖြူနောက်ခံကလာတဲ့လူမှုအတိုင်းဝိုင်းတွေမှာလည်းအလားတူပဲဖြစ်တယ်လို့ပြောပါရယ်။ရှင်းနေတူဖြစ်သူ Dean Clemenos ကတော့တည်တန်းစာကိုခြံထားခြင်းအဖြစ်ကျန်းရေးသူမိသားစုဝင်တွေအကြားပြဿနာမဖြစ်အောင်ရှောင်ရှားစေနိုင်တယ်လို့ပြောပါရယ
်။ People think that wills are something that basically concern people nearing the end of their life and not to be morbid about it, you never know when that's going to be. So it's always a good idea to plan ahead.Another misconception is this idea
လူတွေထင်တာကတည်တန်းစာဆိုတာမကြခင်တည်တော့မဲ့လူတွေနဲ့ပဲသက်ဆိုင်တယ်လို့ထင်ကြတာရှိပါတယ်။ဒီကိစ္စကိုစိတ်ထဲထားစရာမလိုဘူးလို့ထင်ကြပေမဲ့တကယ်တော့ဘာဖြစ်လာမလဲဆိုတာဘယ်သူမှမသိနိုင်ပါဘူး။အဲဒါကြောင့်ကြိုတင်ပြင်ဆင်ထားတာကကောင်းပါတယ်။နောက်ထပ်အမြင်မားနေကြတဲ့ကိစ္စတစ်ခုကတော့ကို့မှာတည်တန်းစာမရှိပဲကို့တည်သွားရင်ကို့ပိုင်ဆိုင်မှုအလုံးကိုအစိုးရကပဲသိမ်းယူလိုက်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။အဲဒါကလည်းမမှန်ပြန်ပါဘူးလို့သူကပြောပါတယ်။အဲဒီလိုအနေထားမှာဘလို့လောက်ရမယ်ဆိုပြီးလမ်းညွန်ထားတဲ့ဥပဒေတွေရှိပါတယ်ဒါပေမဲ့ဥပဒေကဘသူဘာရအသက်နဲ့ဆိုတဲ့ပြောဆိုချက်ကကိုယ်ကိုယ်တိုင်သတ်မှတ်ထားတာထဲတော့ရှုပ်ထွေးမှုရှိတယ်လို့ပြောပါတယ
် People's estates are sometimes complex people may have business interests people may have sharesPeople may have different types of property.
လူတွေရဲ့ပိုင်ဆိုင်မှုကိစ္စကတခါတရံရှုပ်ထွေးပါတယ်။လူတွေမှာစီးပွားရေးလုပ်ငန်းတွေရှိမယ်။အစုရှယ်ယာတွေဝယ်ထားမယ်။အိမ်တွေတစ်လုံးထက်မနည်းရှိနိုင်ပါတယ်။အဲ့ဒီလိုအရာတွေကိုဘယ်လိုခွဲပေးမလဲဆိုတာကိုကောင်းမွန်စွာကူညီအကြံပေးနိုင်တဲ့လူတွေရှိပါတယ်။ကို့မှာဘယ်ပစ္စည်းကိုဘယ်မည်းအတွက်ခြံထားပေးမယ်။ဘယ်သူ့ကိုအမွေခံစေမယ်။ဒါမှမဟုတ်တည်နေတခြားလူအကြားမှာမျှဝေလေးရှိတဲ့အရာတွေအတွက်ဆိုရင်တော့တည်တန်းစာထားရှိခြင်းကအကောင်းဆုံးပဲဖြစ်တယ်လို့ပြောပါတယ်။ဒီလိုအကြံဉာဏ်မျိုးကိုရှေ့နေတွေကပဲပေးနိုင်တာမဟုတ်ပဲပြည်နယ်တိုင်းဒေသတိုင်းမှာအစိုးရကနေဖွင့်ထားတဲ့ State Trustee ကလည်းကိုတည်တန်းစာရေးတဲ့အခါမှာအကူအညီပေးနိုင်ပါတယ်။အစိုးရရုံးကဆောင်ရွက်ပေးတာဖြစ်ပေမဲ့အဖို့အခပေးဆောင်ရမှာဖြစ်ပြီးမတရားတောင်းခံတာမျိုးတော့မလုပ်အောင်လှုံ့ဆော်ပေးထားပါတယ်။အသက်60ကျော်ပင်စင်စားသမားတချို့အတွေ့အခမဲ့ဆောင်ရွက်ပေးတာမျိုးလည်းရှိတတ်ပါတယ်။Michael Spiegel ဟာ Victoria ပြည်နယ် Trustee Service က Director တူဖြစ်ပြီးတည်တန်းစာဟာအမွေခွဲဝေဖို့အတွက်အရေးပါတယ်လို့ကို့မှာကလေးငယ်ရှိပြီးကိုတခုခုဖြစ်သွားခဲ့ရင်ဘ누구ကိုအုပ်ထိန်သူအဖြစ်ရွေးမလဲဆိုတာမျိုးကအစားရေးထားနိုင်တဲ့အတွက်တခြားကိစ္စတွေအတွက်လည်းအရေးပါတယ်လို့ပြောပါရယ်
If they don't have a will, then the guardianship of that individual is decided upon by the laws of the state, and they go down through different relatives that are available and appropriate, all the way through to perhaps putting that child in foster care. Okay, you didn't say much, so you can't get a leg or
the do a outing to a me, so that case I'm a genie like Tashi that the Audi got a song to be my baby.အဲဒီမှာအစမပြေရင်တော့ foster care ဒါမှမဟုတ် assistant guardianship အခြေအနေမျိုးအထိရောက်သွားနိုင်တာဖြစ်တယ်လို့ပြောပါရယ်အကယ်၍ပြည်ပကနေလာရောက်အခြေချနေထိုင်ပြီးတခြားဆွေမျိုးသားချင်းရှိတဲ့လူတွေအနေနဲ့အသက်18နှစ်အောက်ကလေးရှိရင်တည်တန်းစာလုပ်ထားဖို့အရေးကြီးတယ်လို့လည်းပြောပါရယ
် So myself for example my children are born in two different countries and when my wife and I set up the will we nominated guardians here in Australia
ကျွန်တော်ရဲ့သားသမီးတွေကနိုင်ငံတစ်ခုမှာမွေးကြတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်နဲ့ကျွန်တော်အမျိုးသမီးရဲ့တည်တန်းစာမှာကလေးအတွက်အုပ်ထိန်သူကိုဩစတြေးလျမှာရှိတဲ့လူကိုပဲရွေးချယ်ကြပါတယ်ဘာဖြစ်လို့လဲဆိုတော့ကလေးတွေကဒီနိုင်ငံမှာကြီးပြင်းလာလို့ဖြစ်ပါတယ်အကယ်၍ကျွန်တော်တို့ဆုံးသွားလို့သူတို့ဘဝတွေစောက်တည်ရမရဖြစ်နေရင်သူတို့ကိုကြည့်ရှုစောင့်ရှောက်မဲ့ကျွန်တော်တို့နဲ့ခင်မင်ရင်းနှီးခဲ့တဲ့တငယ်ချင်းတွေအပေါ်မိခိုနိုင်သေးပါလားဆိုတဲ့အနေအထားမျိုးဖြစ်စေချင်တဲ့အတွက်ဖြစ်တယ်လို့ပြောပါတယ်တည်ရန်စာရေးတဲ့အခါမှာလဲကိုစင်းသက်လာတဲ့ဘာသာလူမျိုးရိုးရရင်ကျင်းမှုနောက်ခံပေါ်မူတည်ပြီးအမွေကိုဘလို့ခွဲပေးမလဲဆိုတဲ့အပေါ်တည့်ရောက်မှုရှိနိုင်ပေမဲ့တည်ရန်စာထားရှိပေးခြင်းကတည်ဆုံးသူကဘာတွေဖြစ်စေချင်တယ်ဆိုတာကိုလူတွေသိရတဲ့အတွက်လွယ်ကူစေတယ်လို့ပြောပါတယ်တချို့ပြည်ပကရွှေ့ပြောင်းနေထိုင်သူလူမှုအတိုင်းဝိုင်းရဲ့အိမ်ယာပိုင်ဆိုင်မှုအမြင်သဘောထားကဥရောပလူဖြူနောက်ခံကလာတဲ့လူတွေရဲ့အမြင်နဲ့မတူတာမျိုးရှိတတ်ပါတယ်မိသားစုအိမ်ဆိုတာမိသားစုဝင်အားလုံးပိုင်ဆိုင်တဲ့အရာလို့မြင်ကြပါတယ်ဒါပေမဲ့ Australian ဥပဒေမှာတော့ဒီအိမ်ဟာသင့်အိမ်ဖြစ်လို့ဒီအိမ်နဲ့ပတ်သက်ပြီးဘာတွေဖြစ်စဉ်ချင်းတည်းလဲဆိုတာသင့်မှာဆုံးဖြတ်ပိုင်ခွင့်ရှိပေမဲ့တခါတရံမိသားစုတွေကနေခွဲဝေပေးဖို့ဖိအားပေးတာမျိုးတွေလည်းဖြစ်နိုင်ပါတယ်တချို့လူမှုအတိုင်းဝိုင်းမှာတော့အမွေဆက်ခံမဲ့လူတွေကမိဘရဲ့ဆုံးဖြတ်ချက်ပေါ်ပြောရေးဆိုခွင့်ရှိတတ်တယ်လို့လည်းသူကပြောပြပါတယ် Michael Speaker ရဲ့အဆိုအရတည်တန်းစာမရှိလို့မိသားစုအတွင်းစိတ်ဝမ်းကွဲရမှုတွေကလူမျိုးတိုင်းမှာဖြစ်ပေါ်လေရှိတယ်လို့ပြောပါတယ
် The deceased person's wishes were not known and were not explained clearly then it leaves a lot of ambiguity and that's where we see a lot of conflict
ကိုယ်လုံးသွားသူရဲ့ဆန္ဒကိုမသိရဘူးတေချာရှင်းပြမှုမလုပ်ထားဘူးဆိုရင်မတေချာမရေရာမှုတွေအများကြီးဖြစ်စေနိုင်ပါတယ်အဲ့ဒီလိုအခြေအနေမှာပြဿနာတွေအများကြီးဖြစ်စေတတ်ပါတယ်အဲ့ဒီတော့ကိုဖြစ်ချင်တဲ့ပုံစံဖြစ်လာအောင်လှုပ်ဆောင်ထားဖို့လိုအပ်ပြီးအကောင်းဆုံးနည်းလမ်းကတော့ကိုဖြစ်ချင်တာကိုရေးထားရုံသာမကမိသားစုဝင်တွေနဲ့ပြောဆိုဆွေးနွေးမှုတွေလုပ်ထားရင်တော့မထင်မှတ်ထားတာမျိုးဖြစ်လာစရာအကြောင်းမရှိတော့တာမို့အကောင်းဆုံးပဲလို့လည်းသူကပြောပါတယ်အွန်လိုင်းပေါ်က Will Kit နဲ့ပဲမိမိရဲ့တည်တန်းစာကိုပြင်ဆင်နေဆိုရင်တော့ရှေ့နေတူနဲ့ဖြစ်စေ Public Trustee တူနဲ့ဖြစ်စေစစ်ဆေးမှုလုပ်ခိုင်းလို့ရတဲ့အကြောင်းတင်ဆက်လိုက်ပါတယ်ရှင်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ